အမေရိကန်သမ္မတဒိုနယ်ထရန့်ကိုအောက်လွှတ်တော်ကတရားစွဲဆိုလိုက်တဲ့ကိစ္စအပေါ်အမေရိကန်နိုင်ငံသားမြန်မာတွေကြားမှာသဘောထားအမြင်မျိုးမျိုးနဲ့သုံးသပ်ရှုမြင်ကြတဲ့အကြောင်းကိုတင်ပြချင်ပါတယ်။ကျွန်တော်ညံဝင်းအောင်ပါခင်ဗျာ။လူ၅ဦးသေဆုံးခဲ့ရတဲ့အမေရိကန်လွှတ်တော်အဆောက်အုံကိုသမ္မတဒိုနယ်ထရန့်ထောက်ခံသူတွေဝင်းအောင်စီးနင်းခဲ့တဲ့ဇန်နဝါရီ6ရက်ဖြစ်ရမှာသမ္မတထရန့်ကလှုပ်ဆော်ခဲ့တဲ့ဆိုတဲ့ဆွဆွဲချက်နဲ့ဒီမိုကရက်တွေကြီးစိုးတဲ့အောက်လွှတ်တော်ကသမ္မတကိုတရားစွဲဆိုခဲ့တာပါ။သမ္မတထရန့်ကိုတရားစွဲဆိုတင်တယ်လို့မြင်သူကတော့အိန္ဒိယနာပြည်နယ်မှာနေထိုင်တဲ့ချင်းတိုင်းသားအရေးကူညီလှုပ်ရှားသူဒေါက်တာရိုဒင်းကဖြစ်ပါတယ်
။ကျွန်တော်ကိုယ်ပိုင်သုံးသပ်ချက်ရတော့ဆွဲတင်တယ်။နိုင်ငံတော်တစ်ခုလုံးရဲ့အဓိကနေရာကျတဲ့လွှတ်တော်အဆောက်အုံကြီးပေါ့နော်။အဲ့ဒါကိုလူထုကနေအုံကြွပြီးတော့သွားပြီးတော့ပိန်ပိုက်တဲ့သဘောမျိုးဖြစ်တယ်။အဲ့ဒါကိုအဓိကလှုပ်ဆော်တာကတော့ဒီသမရဖြစ်တယ်။ဒါကြောင့်စူပူအုံချော့မှုကိုအပအမြောက်ပြုတဲ့အမှုကိုသမရကျူးလွန်တယ်လို့ကျွန်တော်သုံးသပ်တယ်။အဲဒါကြောင့်အခု impeachment ပေါ့နော်တရားစွဲဆိုတဲ့ကိစ္စကမှန်ကန်တယ်လို့ကျွန်တော်သုံးသပ်ပါတယ်
။ Nevada ပြည်နယ် Las Vegas မြို့ကဆူရှီလုပ်ငန်းရှင်ဦးဆန်နီကတော့သမရထရန့်ကိုတရားစွဲဆိုကြတဲ့ကိစ္စအပေါ်သဘောမတူပါဘူး
။သူကတော့အမေရိကနံပါတ်1ဖြစ်ရေးဆိုပြီးတော့သူကအဓိကဥတီဗီလုပ်ခဲ့တာကိုလုပ်ခဲ့ပြီးတော့နောက်ဟိုလှုပ်လှုပ်တော့အကုန်လုံးကဝင်ပြီးတော့စီးတာတွေဘာတွေညာတွေကတော့ဒါတွေကတော့ကျွန်တော်မြင်တာသူနဲ့လဲဓာတ်ရိုက်တော့မပတ်သက်ဘူးထင်ပါတယ်သူရဲ့အာပေးအမြောက်ပြုပါပါရင်လဲပါမှာပေါ့နောက်တစ်ခုကဟိုအမေရိကနဲ့ရှင်လာတဲ့တရုတ်နဲ့အမေရိကမှာသူကအမေရိကဘက်ကလုံးဝယက်တီပြီးတော့ပြန်ပြီးတော့ခုခံပေးတာဘာညာဆိုတော့ကျွန်တော်အနေနဲ့ကတော့အဲ့ဒီအချက်ကိုတအားသဘောကျပါတယ်နောက်တစ်ခုက border line တွေကိုသူကတိုင်းဆောက်ဖို့လိုပါတော့ညာတို့အဲ့ဒါတွေကလည်းတော်တော်ကောင်းတဲ့ကိစ္စတွေသူစီးပွားရေးနဲ့ပတ်သက်ပြီးတော့ဥမော့လာတာပါညာဒါလက်တွေ့ပါပဲအဲ့တော့ကျွန်တော်အနေနဲ့ကတော့ဒီလူကြီးကောင်းတာတွေကိုအများကြီးလုပ်ခဲ့တာဖြစ်တဲ့အတွက်တရားစွဲတာကိုတော့ကျွန်တော်အနေနဲ့သိသဘောမချပါဘူးခင်ဗ
ျသမ္မတထရန့်ကိုတရားစွဲဆိုဖို့အမေရိကန်အောက်လွှတ်တော်ကဆုံးဖြတ်ခဲ့တာဟာမှန်ကန်တဲ့လို့ရဖြစ်တယ်လို့မြင်သူကတော့နယူးယောက်မြို့မှာနေတဲ့88မျိုးဆက်ကျောင်းသားခေါင်းဆောင်တူဖြစ်သူကိုမမောင်ကျော်ပါလွှ
တ်တော်ဘက်ကိုသွားမယ်ဒီလူကြီးပေါ်မှာသူပြောတဲ့စကားကတော့ဒါမီးလောင်ကလေပင်းတဲ့သဘောမျိုးတွေးထိုးတဲ့သဘောမျိုးပါတယ်လို့တော့ကျွန်တော်ကသတ်မှတ်ပါတယ်။အခုလိုသူ့တရားစွဲရဲ့ကိစ္စကတော့ဒါဥပဒေရဟိုဘက်ကတုံ့ပြန်တာတော့မှန်ပါတယ်။သူအမေရိကန်ဒီမိုကရေစီကိုဒီလိုချိန်ချောက်လို့မရဘူးဆိုတော့လေတစ်ကဘာလုံးကိုပြကျင်တဲ့သဘောလို့ကျွန်တော်ထင်တယ်။ဒါကြောင့်မလို့ဟိုဘက်က Republican တွေပါတချို့ပါထောက်ခံတဲ့သဘောရှိတယ်လေ။ဒီမိုကရေစီအတွက်ထားသလိုတင်းနှစ်သုံးအဲ့လိုတစ်ခုပြီးတစ်ခုလောလောဆယ်ကူပြီးမယ်လို့တော့ကျွန်တော်မထင်ဘူး။ဟိုတမရောလုံးလုံးဖယ်ရှားတဲ့အထင်ကြီးတော့သူတို့အောင်မြင်မယ်လို့တော့ကျွန်တော်မထင်ပါဘူး။နောက်ပိုင်းမှာသူတို့ညှိမှာပေါ့။အမေရိကန်ပြောင်သူရုပ်ပြခြင်းမဲ့မဖြစ်အောင်သူတို့ဒါသူတို့ဒီလိုပဲအမြဲတမ်းထိန်းနေကြပဲဆို။အဲ့တော့ဒီကိစ္စကြီးအကြီးကျယ်ဖြစ်လာတဲ့ခါမှာသူတို့တချို့နိုင်ငံကြီးကိစ္စတွေအပြေးကြီးလုံးမှာဗျ။ဥပမာနောက်အစိုးရတက်လာတဲ့ခါမှာဘတ်ဂျက်တို့ပါလို့ဟာမျိုးမှာသဘောတူညီရရဖို့လို့ပါတော့ပဲ။အဲ့ဒါမျိုးတွေတော့ပါရည်ရွယ်ပြီးတော့လုပ်တာလည်းဖြစ်နိုင်တယ်လို့နောက်တစ်ခါထရန့်ရဲ့နိုင်ငံကြီးဂိုင်းကိုအမေရိကန်ပြည်ထောင်စုရဲ့သမိုင်းထဲမှာနိုင်ငံကြီးကိစ္စတွေမှာဝင်ပြီးတော့မရှုံနိုင်အောင်တခါလေပတ်လောက်သားလောက်ဆုံးမလိုက်တာလည်းဖြစ်နိုင
်လူထုံးလူနီရအောက်လွတ်တော်ရဲ့တရားစွဲဆိုမှုကိုအထက်လွတ်တော်ကဆက်လက်ကြားနာစစ်ဆေးပြီးအပြစ်ရှိမရှိဆုံးဖြတ်ရမှာဖြစ်ပါတယ်ဒါပေမဲ့ဒီလုပ်ငန်းစဉ်ဟာဒေါ်နယ်ထရန့်ရဲ့သမ္မတသက်တမ်းကုံဆုံးပြီးချိန်မှာမှအထက်လွတ်တော်ကြားနာမှုတွေဖြစ်လာနိုင်တာမို့သမ္မတထရန့်ကိုထိရောက်တဲ့အရေးယူမှုမျိုးလုပ်နိုင်ပါမလားဆိုတာအမေရိကန်နိုင်ငံကြီးသုံးသပ်သူတွေကြားမှမေးခွန်းထုတ်နေကြပါတယ်2019ဒီဇင်ဘာ18ရက်နေ့တုန်းကလည်းသမ္မတထရန့်ကိုအောက်လွှတ်တော်ကတရားစွဲဆိုခဲ့ကြပြီးသမ္မတရာဒူးကနေဖယ်ရှားရေးမအောင်မြင်ခဲ့ကြပါဘူးအခုတခါ2020ခုဇန်နဝါရီ23ရက်နေ့မှာသမ္မတထရန့်ကိုဒုတိယအကြိမ်တရားစွဲဆိုတာကြောင့်အမေရိကန်သမ္မတတမိုင်းမှာသူဟာဒီလိုနှစ်ကြိမ်တရားစွဲဆိုခံရတဲ့ပထမဦးဆုံးသမ္မတဖြစ်လာပါတယ်ခင်ဗျာ